အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကမင်းကလေးကျောင်းတစ်ခုအနီးစနေနေ့ကအင်အားဖြင့်ဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူ30သေဆုံးပြီး50ကျော်ထဏ်ရာရပါတယ်။ကာဘူးမြို့တော်ရဲ့ရှီယာမွတ်စလင်တွေအများစုနေထိုင်ရာ Dash E Bachi ရပ်ကွက်တွင်စနေနေ့ညနေပိုင်းဘုံးပေါက်ကွဲခဲ့တာပါ။ပေါက်ကွဲမှုဒဏ်သင့်သူတွေထဲမှာကျောင်းသားလူငယ်တွေအများစုဖြစ်ကြောင်းအာဖဂန်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရ Tariq Aryan ကပြောပါတယ်။သေဆုံးသူအရေအတွက်တိုးလာနိုင်တဲ့အကြောင်းလည်းပြောပါတယ်။တန်ရရသူအနည်းဆုံး52ဦးဆေးရုံပို့ထားပါတယ်။ကျောင်းဆင်းချိန်မှာပောက်ကွဲမှုဖြစ်ခဲ့ကြောင်းပောက်ကွဲမှုတွင်မှတန်ရရခဲ့တဲ့ကျောင်းသူဇာရာကပြောပါတယ
်။
ကျောင်းဆင်းလို့တငယ်ချင်းဖြစ်သူနဲ့အတူကျောင်းကနေထွက်လာချိန်မှာရုတ်တရက်ပောက်ကွဲခဲ့တာပါတဲ့။နောက်10မိနစ်လောက်အကြာမှာမိနစ်ပိုင်းမဲ့ချပြီးနှစ်ချိန်ဆက်တိုက်ပောက်ကွဲခဲ့တဲ့အကြောင်းသူကပြောပါတယ်။အစိုးရဘက်ကလုံခြုံရေးကောင်းကောင်းမဆောင်ရွက်နိုင်တဲ့အပေါ်စိတ်ဆိုးနေကြတဲ့ရက်ွက်ထဲကလူတွေကအရေးပေါ်ဂါရီကိုပါတိုက်ခတ်ရန်မူကြတာကြောင့်ကယ်ဆယ်ရေးလုပ်ငန်းတွေလည်းအဟန့်အတားဖြစ်ခဲ့ရာကြောင်းမျက်မြင်တွေ့သူတွေကပြောပါတယ်။အသေးခံဘုံခွဲသမားကတိုက်ခတ်ခဲ့တာလားဒါမှမဟုတ်လဲထောင်ထားတဲ့ဘုံပေါက်ကွဲတာလားဆိုတာကိုရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်အဖွဲ့လက်ချက်ဆိုတာကိုလည်းမသိရသေးပါဘူး။အာဖဂန်ရဲသားတွေအပေါ်တိုက်ခိုက်မှုကိုတာလီဘန်အဖွဲ့ကရှုတ်ချကြောင်းပြောဆိုထားတဲ့တာလီဘန်ပြောခွင့်ရကတော့အခုတိုက်ခိုက်မှုမှာသူတို့ပတ်သက်မှုမရှိဘူးလို့ပြောပါတယ်။တိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်ပြီးယွန်းရှာဆက်ဆုပ်ဖွဲ့ဖြစ်ကြောင်းအာဖဂန်ဆိုင်ရာကုလသမဂ္ဂယုံကပြောဆိုရှုတ်ချထားသလိုအာဖဂန်ဆိုင်ရာအမေရိကန်ယာယီတပ်အမတ်ကြီးရော့စ်ဝီလ်ဆန်ကလည်းစနေနေ့ကအချမ်းဖက်ဝါရာဇွဲတိုက်ခိုက်မှုဟာဆက်ဆုပ်ဖွဲ့လုပ်ရအဖြစ်ရှုတ်ချထားပါတယ်ရှင်။